စားရတဲ့သောတာရှင်များရှင်1990ခုမှာကျမတို့မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်နိုဘယ်ဆုရရှိခဲ့ပါတယ်1990ခုနှစ်ဒီဇင်ဘာ10ရက်နေ့နော်ဝေးနိုင်ငံအော့စလိုမြို့မှာကျင်းပခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ပွဲအခမ်းအနားမှာနိုဘယ်ကော်မတီဥက္ကဋ္ဌကမိန့်ခွန်းပြောတဲ့အခါနိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့စာတန်းကိုကိုးကားပြီးအခုလိုပြောခဲ့ပါတယ်။ယနေ့ဤနေရာ၌ကျွန်တော်တို့စုဝေးနေကြသည်မှာဒေါအောင်ဆန်းစုကြည်၏ထင်ရှားသောလူအခွင့်အရေးနှင့်ဒီမိုကရေစီဆောင်ရွက်မှုများကိုဂုဏ်ပြုရန်နှင့်သူမအား1990ခုနှစ်အတွက်ဖြစ်သောနိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်ရမည်ဖြစ်ပါသည်။ခံစားချက်အမျိုးမျိုးအဖုံဖုံဖြစ်ပေါ်ရသည့်အခါသမယလည်းဖြစ်ပါသည်။သူမသည်သူမ၏ယုံကြည်ချက်အတိုင်းဖြစ်မြောက်ရန်တိုက်ပွဲဝင်နေစေပင်ဖြစ်ပါသည်။သူမ၏စွမ်းရည်တက်တီနှင့်တာဝန်ယူဆောင်ရွက်မှုများကြောင့်သူမသည်မြမပြည်၌ယုံကြည်ချက်၏အကျဉ်းသားဘဝ၌ရောက်ရှိနေပါသည်သူမမရောက်လာနိုင်သည့်အတွက်ကျွန်တော်တို့စိုးရင်ကြောက်ကြမှုများဖြစ်ပေါ်လာတော်လဲသူမ၏မိသားစုခံစားနေရသောစိုးရင်ပူပန်မှုများနှင့်စာလျင်ပြောပလောက်မည်မဟုတ်ပါသူမ၏မိသားစုဖြစ်သောခင်မွန်းသည်မိုက်ကယ်အဲရစ်နှင့်သားများဖြစ်ကြသောအလက်ဇန်းဒားနှင့်ကင်မ်တို့အားအလွန်ပင်ကိုချင်းစာနာမိကြောင်းဤအခမ်းအနားတွင်ပြောလိုပါသည်။ဒေါအောင်ဆန်းစုကြည်သည်အမျိုးသားယဉ်ကျေးမှုအမွေအနှစ်ဤအကောင်းဆုံးလက္ခဏာရပ်များဟုသူမကယူဆထားသည်များကိုဂရုပြုလာစေရန်ကြိုးစား၍သူမကိုယ်တိုင်လည်းယင်းလက္ခဏာရပ်များနှင့်ထပ်တူထပ်မြဖြစ်စေရန်ကြိုးပမ်းအားထုတ်နေပါသည်။လွန်ခဲ့သောဆယ်စုနှစ်များတွင်လူအခွင့်အရေးဆိုင်ရာလှုပ်ဆောင်ချက်များကိုအတိအမှတ်ပြုသည့်အနေဖြင့်နော်ဝေးနိုဘယ်ကော်မတီမှငြိမ်းချမ်းရေးဆုအချို့ကိုချီးမြှင့်ခဲ့ပါသည်။ငြိမ်းချမ်းရေး၏အခြေခံလိုအပ်ချက်များသည်လူသားအားလုံး၏ဘဝရှင်သန်မှုနှင့်ရိုးသေးလေးစားခံရမှုဆိုင်ရာအခွင့်အရေးတို့ကိုအတိအမှတ်ပြုရခြင်းဟူသောယုံကြည်ချက်ဖြင့်ချီးမြှင့်ခဲ့ခြင်းဖြစ်ပါသည်ဤသို့ချီးမြှင့်ရခြင်း၏တခြားရည်ရွယ်ချက်တစ်ရပ်မှာအခြေခံအားဖြင့်လူအခွင့်အရေးအယူဆသည်အနောက်တိုင်းအယူဆသာမဟုတ်ဘဲယဉ်ကျေးမှုအားလုံးတွင်လည်းရှိသည်ကိုပြသလိုသောရည်ရွယ်ချက်ပင်ဖြစ်ပါသည်ဤအကြောင်းနှင့်ဆက်လင်း၍ဒေါအောင်ဆန်းစုကြည်၏ဒီမိုကရေစီရှာပုံတော်စာတမ်းမှစာပိုက်တစ်ပိုက်ကိုကိုးကားတင်ပြပါမည်။တရားမျှတမှုမရှိသောနေရာဒေသတွင်စိတ်ချရသောငြိမ်းချမ်းမှုလည်းမရှိနိုင်ပါ။ငြိမ်းချမ်းရေးဟူသည်မှာအတိုက်ခံအားလုံးနှုတ်ဆက်နေခြင်းဖြစ်သည်ဟူ၍၎င်းလုံခြုံရေးဟူသည်မှာမိမိတို့အာဏာတည်မြဲရေးကိုသေချာအောင်ပြုလုပ်ခြင်းဖြစ်သည်ဟူ၍၎င်းအတိတ်ပဲကောက်ယူကြသောသဘောထားကျင်းမြောင်းသူတို့ကသာလျှင်လူအခွင့်ရေးသည်ငြိမ်းချမ်းရေးနှင့်လုံခြုံရေးတို့၏အခြေခံဖြစ်သည်ဟူသောအချက်ကိုငြင်းဆိုကြမည်ဖြစ်ပါသည်မြမာတို့သည်ငြိမ်းချမ်းရေးနှင့်လုံခြုံရေးသဘောကိုအေးမြသောအရေးနှင့်တွဲဖက်ထားကြပါသည်တစ်ပီ၏အရေးသည်အေးမြပေသည်ထို့တဲ့မိဘ၏အရေးသည်ပို၍အေးမြ၏ထို့တဲ့ဆရာသမား၏အရေးသည်ပို၍ပင်အေးမြ၏ထို့တဲ့မင်း၏အရေးမှာပို၍ပင်သာအေးမြပေသည်။သို့သောအေးမြဆုံးမှာဗုဒ္ဓမြတ်စွာဘုရား၏အရေးပင်ဖြစ်ပေသည်။ထို့ကြောင့်ပြည်သူလူထုကိုငြိမ်းချမ်းရေးနှင့်လုံခြုံရေးဟူသည့်အေးမြသောအရေးအာဝါဒပေးနိုင်ရန်အတွက်အုတ်ချုပ်သူတို့သည်ဗုဒ္ဓရှင်တော်၏အဆုံးအမဩဝါဒများကိုလိုက်နာရမည်ဖြစ်ပါသည်။ယင်းဩဝါဒများထဲတွင်သစ္စာတရားရှိခြင်းတရားဓမ္မစောင့်စည်းခြင်းနှင့်ကယူနာထားခြင်းတို့သည်အဓိကဖြစ်ပါသည်ဤသို့သောအရေးအချင်းများပေါ်တွင်အခြေပြုသောအစိုးရကိုရရှိရန်ရည်ရွယ်၍မြမပြည်သားတို့ကဒီမိုကရေစီတိုက်ပွဲဝင်နေကြခြင်းပင်ဖြစ်ပါသည်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီရှာပုံတော်စာတမ်းမှာနီးယူပွဲအားကျပွဲလေးစားမျက်နှိုးပွဲရာတွင်ပါရှိခဲ့ပါသည်ဒီစာတန်းကနေဒေါအောင်ဆန်းစုကြည်နဲ့ဆက်ဆက်နေတဲ့ခေတ်စနစ်နောက်ခံတွေကိုစန့်ထုတ်ကြည်မြင်လို့ရနိုင်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရေးတဲ့စာပြောတဲ့စကားတွေကနေဒေါအောင်ဆန်းစုကြည်ရဲ့စိတ်နေသဘောထားကိုချင်းတရားယုံကြည်ချက်တွေကိုမြင်တွေ့နေရပါတယ်။ဒေါအောင်ဆန်းစုကြည်ကိုမြင်ရင်စကားတန်ကြားရင်လူလူကြီးဟာကိုယ့်ဘက်မှာကာကွယ်ပေးမယ်သူကိုယ့်ခံစားချက်ကိုစစ်အာဏာရှင်စီကိုစားထုတ်ဖော်ပြောဆိုပေးမယ်သူရှိနေပါလားဆိုပြီးညော်လင့်အားတက်ကြပါတယ်။ဒေါအောင်ဆန်းစုကြည်ကြမ်းမာပါစေလို့ကြွေးကြော်သံတွေဟာလူလူကြီးနှုတ်ကနေလှိုက်လှိုက်လှဲလှဲစိတ်အားထွက်တန်စွာပွင့်အံထွက်လာပါတယ်။ ပြည်သူတွေကိုကိုစားပြုတဲ့ပြည်သူနှလုံးသားရဲ့အတန်ဟာဒေါအောင်ဆန်းစုကြည်ပါ65နှစ်မြောက်မွေးနေ့ရှင်ဒေါအောင်ဆန်းစုကြည်ကဘဝမှာကြုံတွေ့ရတဲ့လောကဒဏ်ကိုနှလုံးရည်နဲ့အိန္ဒိယမပြက်ရင်ဆိုင်နိုင်တဲ့တတ္တိထူးတွေကိုမိခင်ကြီးဒေါခင်ကြီးစီကအမွေရခဲ့ပါလိမ့်မယ်မိခင်ကြီးဒေါခင်ကြီးကအများနဲ့ဆက်ဆံရမှာအလွန်တူသိတယ်လို့မှန်ကန်စွာဆုံးဖြတ်တတ်တယ်လို့ကျမကြားခဲ့ဖတ်ခဲ့ပူပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ခင်ပွန်းမိုက်ကယ်အဲရီကွယ်လွန်လို့ရက်လက်စွန်းတရားနာချိန်မှာရေဆက်ချရင်းမျက်ရည်ကျတဲ့အချိန်လေးမှာပဲဒေါအောင်ဆန်းစုကြည်ရဲ့အိမ်အောင်ရှင်မိမသားဘဝသားနှစ်ယောက်ရဲ့မိခင်ဘဝနဲ့ခံစားမှုကိုကျမတို့တည်င်းကမြင်တွေ့လိုက်ရပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ဝမ်းနဲ့ပူဆွေးမှုကိုမြင်ရတာပထမဆုံးနဲ့နောက်ဆုံးမှာပဲဒေါအောင်ဆန်းစုကြည်ကသူ့ကိုယ်ပိုင်ဘဝကိုမေ့ပျောက်ပြီးဒီမိုကရေစီရေးအတွက်ပြည်သူလူထုအတွက်ပေးဆက်နေစေပါလေးစားရတဲ့တောတာရှင်များရှင်မြစ်ကိုမြင်ရင်တရားစင်မယ်ဆိုတဲ့စစ်အာဏာရှင်ကိုဒေါအောင်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ်ပြည်သူလူထုလိုချင်တဲ့တရားဟာတစ်ခုပဲရှိပါတယ်ဒီမိုကရေစီမြန်မြန်ရနိုင်မဲ့အခြေခံလူအခွင့်အရေးဆိုတဲ့တရားကြီးကိုပဲတိဆောက်ပေးပါတဲ့ဟုတ်ကဲ့ပါဒီတရားကိုသာစစ်အာဏာရှင်တိဆောက်ခဲ့ရင်လွတ်လပ်တဲ့မွေးနေ့ရှင်အဖြစ်မိသားစုနဲ့အတူမြမပြည်ပြည်သူလူထုနဲ့အတူဒေါအောင်ဆန်းစုကြည်ပျော်ရွှင်စွာကျင်းပနိုင်မယ်လို့ကျမတို့ပြည်သူလူထုအားလုံးကမျှော်လင့်နေလျက်ပါတောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ